အခုမြန်မာစံတော်ချိန်ည9နာရီခွဲပြီးမှတော်ရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစည်းအဝေးကိုထုတ်လွှင့်ပေးပါတော့မယ်။စီစဉ်တင်ဆက်သူမှအေးသနာကျော်နဲ့ထုတ်လုပ်သူမှဆုမွန်တို့တင်ဆက်ပေးသွားမှာပါရှင်။
မင်္ဂလာပါရှင်။စနေညတိုင်းရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါတယ်။ဒီနေ့ညဆွေးနွေးပြည့်မဲ့အကြောင်းအရာအတွက်ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလည်းလေလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်။ကျမတို့ဒီနေ့ညဆွေးနွေးကြမှာကတော့ဒီကချင်ပြည်နယ်တွင်းမှာ2017နှစ်စံပိုင်းနဲ့ကဆလာတဲ့စစ်ပွဲတွေကြောင့်ဒေသခံကြေးရွာသားတွေစစ်ဘေးရှောင်ထွက်ပြေးကြရတဲ့လိုမျိုးဒေသအခြေအနေကလည်းတော်တော်လေးကိုမတီးမငြိမ်ဖြစ်နေတဲ့အနေအထားပေါ်မှာမူတည်ပြီးတော့ဆွေးနွေးကြမှာပါ။6နှစ်တာကြာလာတဲ့ဒီစစ်မီးကအခုနှစ်ပိုင်းလပိုင်းနေမှာလည်းပို့ပြီးတော့ပြန်ပြီးတော့အရှိန်မြင့်လာတာတွေ့ရပါတယ်။ကချင်ဒေသခံစစ်ဘေးဒုက္ခသည်တွေရဲ့နေ့စဉ်လူမှုဘဝတွေစီးပွားရေးဘဝတွေမှာဘယ်လောက်များရုန်းကန်နေရလဲဘယ်လောက်များခက်ခဲနေလဲဆိုတာကိုဆွေးနွေးမေးမြန်းသွားပါမယ်။ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ဦးစော်ချက်ကချင်မျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းမြစ်ကြီးနားတာဝန်ခံဖြစ်ပါတယ်။နောက်တဦးဖိတ်ခေါ်ထားတဲ့သူကတော့မက်နီလာသိမ်းပါ။သူက88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူအဖွဲ့စည်းကပါ။နောက်တဦးကချင်ဒီလူမှုအရေးကိုလောက်ကင်နေတဲ့မက်ခွန်ကြာကချင်ငင်းငယ်ရေးကွန်ရက်ညှိနှိုင်းရေးမှုကိုလည်းဖိတ်ခေါ်ထားပါတယ်။နောက်ပြီးတော့ဒီအမေရိကန်ပြည်အောင်စုအခြေဆိုင်ကချင် Alliance အဖွဲ့ရဲ့ဥက္ကဋ္ဌဦးကွန်ဆန်လည်းဒီလေလိုင်းပေါ်ရောက်နေပါပြီ။မေးမြန်းမဲ့သူတွေရောဒီတစ်ခေါက်တော့ email နဲ့ပို့ပြီးတော့ဒီ Facebook ကနေမေးမြန်းတဲ့သူတွေကတော့ပို့များပါတယ်။သူတို့ရဲ့စာတွေကိုလည်းဖတ်ပြီးတော့မေးပေးမှာဖြစ်ပါရဲ့ရှင်။ဟုတ်ကဲ့ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့လူတွေအားလုံးမင်္ဂလာပါ။
မင်္ဂလာပါ။မင်္ဂလာ
ပါ။ဟုတ်ကဲ့ရှင်။ကျမဟိုအားလုံးလည်းသိသွားအောင်လို့လေကချင်ဒေသကဒုက္ခတဲ့အခြေအနေလေးကိုနည်းနည်းလေးအကြံပေးမေးချင်ပါတယ်ရှင်။ဟိုမနီလာတိုင်းကလောလောလတ်လတ်ပဲအဲ့ဒီဒေသကနေပြန်လာထားတယ်ဆိုတော့ကချင်ဒေသကဒီဒုက္ခတဲ့စခန်းတွေကိုလည်းရောက်ခဲ့တယ်ဆိုတော့အခြေအနေလေးနည်းနည်းလေးရှင်းပြပေးပါမယ်။
ဟုတ်ကဲ့ကျမတို့ဒီတဆုံတိုက်ပွဲကြောင့်ကျမတို့ဒီနမတီပမတီမှာရှိတဲ့စစ်ပေးစခန်းကိုကျမတို့အရင်ဦးဆုံးရောက်ခဲ့ပါတယ်အဲဒီစခန်းနေအပြင်ကျမတို့ခါရှိစံကသတုံးဘက်ကိုလည်းရောက်ခဲ့ပါတယ်အဲ့လိုရောက်ခဲ့တဲ့အခါမှာကျမတို့တွေ့ကြုံရတဲ့အနေအထားတွေပေါ့နော်ပထမဦးဆုံးဒါပထမကြောသွားတဲ့အနေအထားပြီးတော့မှကျမတို့တနိုင်ဘက်ကိုသွားပါတယ်အဲ့လိုအားလုံးကိုဆုံကုန်လိုက်မယ်ဆိုလို့ရှိရင်ကျမတို့တွေ့ရတဲ့အခါမှာစာနယ်ရေးခန့်ပိုင်းမှာလိုအပ်ချက်တွေရှိတဲ့ဟာတွေကိုအားလုံးကဝိုင်းဝန်းပတ်ဖို့ကုညီမှုတွေလုပ်ဆောင်နေတာတွေကျမတို့တွေ့နေရပါတယ်။နောက်တစ်ခုကတော့ဒီဆက်မရေးအပိုင်းပေါ့နော်။ဆက်မရေးအပိုင်းမှာလည်းအင်မတန်မှဟိုယောဂအခြေအနေအဓိကတော့ဖြန်းနာတာတွေအဲတက်ကွေးဖြစ်နေတာတွေအဲယောဂအခြေအနေဝိုင်းယောဂဖြစ်နေတဲ့အနေအထားတွေလည်းကျမတို့တွေ့ကြုံရပါတွေ့နေရပါတယ်။အဓိကကျမတို့ camp အားလုံးကိုအမြင့်ထုတ်လိုက်မယ်ဆိုလို့ရှိရင်ကျမတွေ့နေရတာကတော့ကလေးတွေရဲ့ပညာရေးဆိုတာအထွတ်အမြတ်တွေမှာမူလတန်းအဆင့်ပဲရှိတဲ့အခါမှာနည်းလမ်းရမျိုးတွေမှာကလေးတွေကကျောင်းသားတက်ရတဲ့အနေအထားရှိပါတယ်အဲ့လိုအနေအထားတွေမှာသူတို့မိဘတွေရဲ့အတူတူပံ့ပိုးမှုတွေနဲ့ကလေးတွေဘာရောက်ကျောင်းတက်နေရတဲ့အနေအထားတွေဖြစ်တယ်အခုလိုစစ်ပေးတင်လာတဲ့အခါမှာကလေးတွေကျောင်းပညာတက်ဖို့အနေအထားကျောင်းတက်ဖို့အနေအထားမှာအခက်အခဲတွေကိုကျမတို့တွေ့နေရတယ်ပေါ့နော်အဲ့တော့ဒီဆက်နောက်တစ်ချက်ကတော့ကျမတို့သိနေရတဲ့အနေအထားအားလုံးကဒီကလေးတွေဒီစီဒီကံကြောင့်ဒဏ်ရာရနေတဲ့စိတ်ဒဏ်ရာရနေတဲ့ကလေးတွေရဲ့ဒီအရွယ်မြောက်ရှင်ကလေးကလည်းရရောက်ဒီကလေးတွေသူတို့ရင်ထဲမှာဒီစီဒီကံကြောင့်ရရှိနေတဲ့ဒဏ်ရာတွေကျမတို့ကုစားဖို့ကအင်မတန်မှအရေးကြီးလိုအပ်နေတယ်လို့ကျမအနေနဲ့မြင်ပါတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဒါရေရှည်ကင်တွေဖြည့်ရှင်ရမယ်ပြဿနာတွေပေါ့နော်လောလောဆယ်အမကဒီဒုက္ခတဲ့စခန်းတွေကိုလှည့်ပြီးသွားခဲ့တယ်ဆိုတော့ဒီဒုက္ခတဲ့စခန်းတစ်ခုနဲ့တစ်ခုအနေထားရောဘယ်စခန်းကတော့ပိုကောင်းတယ်ဘယ်နယ်မြေကအခြေအနေပိုကောင်းတယ်ဆိုတာမျိုးရှိလားအလုံးတူတူပဲလားအလုံးတူတူမကောင်းတာလားဒါမှမဟုတ်တိတ်မဆိုးရတဲ့အခြေအနေပါမှာမှာပါလားရှင
်ဟုတ်ကဲ့ရှင်အခုလောလောဆယ်မှာပေါ့နော်ကျမတို့မပြန်ခင်မှာနမ်ပတီမှာရှိတဲ့ဆမ်မတီအဲ့ဒီနေရာမှာရှိတဲ့အာစခန်းတွေကဂျွာရီကိုပြန်ပို့ပြန်တင်လို့ရပြီဆိုပြီးတော့ပြန်ပို့တဲ့အစီအစဉ်တွေပြုလုပ်နေတာတော့ကျမတို့တွေ့မြင်ရပါတယ်။ဆန်တဲ့ဒေသတွေမှာရှိတဲ့အဓိကတနိုင်းမှာတော့အခုလောဆယ်အထိနေဘူးမရှိသေးပါဘူး။နောက်တစ်ခုကတော့အင်မတန်မှမအဓိကထားပြီးတော့နောက်တစ်ခုကမတူတဲ့ဒီစခန်းတွေနဲ့မတူတဲ့အနေအထားတစ်ခုပြောချင်ပါတယ်။အဲ့ဒါကတော့ဒီစုတိုင်းကဒီအများစုနေထိုင်တဲ့ဒီခါရှိဆန်ကားနဲ့စကုံးမှာရှိတဲ့ဒီတိုင်းသားလူမျိုးလူစုမျိုးတွေကဆိုလို့ရှိရင်သူတို့ကဖဒူဘဲအဖွဲ့အစည်းရဲ့ဥပဒေထောက်ပံ့မှုကိုမှမယူဘဲနဲ့ပေါ့နော်သူတို့ဟာဟိုကိုတက်နိုင်တဲ့ပေါ့ဝယ်မွေးကြလို့နီးစက်ရရွာတွေမှာလုတ်ပိုင်ဆောက်ပြီးတော့သူတို့ရက်တည်နေရတဲ့အနေအထားတွေရှိခဲ့ပါရှိနေပါတယ်အဲ တို့ရဲ့တနိုင်တစ်ပိုင်းလုံးဆောင်ပြီးတော့ရက်တင်နေတဲ့ရမယ်ရန်ခါအလှူရှင်တွေလာပြီးတော့လှူဒန်းတာတွေရှိပါတယ်။ကျမတို့ဒီရန်ကုန်နေကွာတော့ဆိုလို့ရှိရင်ဒီစခန်းသုံးခုဒီမှာရှိရဆိုတာဒီမျိုးမှာရှိရဆိုတာကျမတို့လုံးဝမသိခဲ့တာပါဘူး။ကျမတို့တော့ကျမတို့အဲ့မှာရောက်နေတယ်ဆိုတော့မှမိတ်ဆွေတရားနေပြီးတော့ဒီစံခါရဲ့ခါရှိစံခါစရုံးမှာဒီလူစုမျိုးတွေရှိရဆိုတဲ့ဟာကိုကျမတို့သိရပါတယ်။သူတို့တွေကသူတို့ရဲ့ဂျွာရဲ့ဟိုဘက်ကိုထွက်လိုက်လဲဆိုတော့တရုတ်ပြည်ပေါ့နော်အဲ့ဘက်ကိုလည်းမသွားဘူးစစ်ပေးဆောင်စခန်းတွေကိုလည်းမသွားနဲ့လေသူတို့ရဲ့ဒီရင်းဆက်ရဂျွာလေးအနည်းအနာမှာပဲသူတို့ခြေတော့ပေါ့သူတို့ရက်တီပြီးနေထိုင်နေရတာကိုဒါအနေထားပုံစံတစ်မျိုးနဲ့ကျွန်တော်တို့တွေ့ခဲ့ရပါတယ်ရှင
်ဟုတ်ကဲ့မတ်နေတာတင်ဖြစ်ကြပေးတာကျေးဇူးတင်ပါတယ်ဆိုတော့ဒီဒုက္ခတွေရဲ့စခန်းခြေနေတွေကိုအမသွားကြည့်ခဲ့တယ်ဆိုတော့ကျွန်မအခုနောက်ထပ်မေးခွန်းတစ်ခုပေါ့နော်ဒီဒုက္ခတွေရဲ့အခြေအနေသိရပြီးတော့ဒုက္ခတွေအကူအညီပေးရေးအခြေအနေလည်းဘယ်လိုရှိလဲဆိုတာကိုသိချင်ပါတယ်ရှင်အဲ့တော့ဦးစော်ချက်ကိုကျွန်မမေးချင်ပါတယ်ဒီဒုက္ခတွေအကူအညီပေးရေးကဟိုအကူအညီပေးမဲ့သူတွေရှိလားဟိုအဆင်ပြေလွယ်ကူလားဒုက္ခတွေလိုအပ်နေတဲ့အကူအညီအပြည့်အဝရပါလားဦးစော်ချက်ဖြေကြားပေးပါရှင
်ဟုတ်ကဲ့ဟိုပေါ့ဒုက္ခတွေဒီရဲ့အဲကိုကြီးမျိုးကကျွန်တော်တို့ဒီလက်လက်လက်ပဲကျွန်တော်တို့ဒီတဆုံတိုက်ပွဲခုနကကျွန်တော်တို့အမပြောထားတဲ့ပြောကြားတယ်ပါပဲအခုလက်လက်လက်လက်ပဲကျွန်တော်တို့အဖွဲ့ကြီးဒီတဆုံနမ်ပြီးမှရှိတဲ့ဒုက္ခတွေကိုကိုဖို့ကျွန်တော်တို့ဆင်းခဲ့ပါကြအဖွဲ့ကြီးအစည်းအဝေးကျွန်တော်တို့ကိုကျွန်တော်တို့ကိုပန်းနေဟာဒီကျွန်တော်တို့ကိုလုပ်ခဲ့ပါတယ်ဒါပေမဲ့ကျွန်တော်တို့အဲဘာဖတ်တာကကျွန်တော်တို့ကိုချင်းပြတာလို့ခေါင်းဆုံးပြီးခေါင်းနဲ့ချင်းဖိုက်ချင်းတယ်ချင်းမှာအဲတမတော်ကဒီကျွန်တော်တို့ကာမိုက်ချင်းမှာစားစီးပါတယ်ဖိတ်ချင်းပါတယ်လုပ်ခဲ့အဲ့ဒါကြတော့ဘယ်လိုဆက်မလဲမဖြစ်တဲ့စိတ်ဓာတ်ပဲပေါ့နော်အဲဒီဒုက္ခတွေဒီဒီရောက်ဖို့ကအချိန်နဲ့အမျှကျွန်တော်တို့ကတံဖိုးရှိတယ်အဲ့ချိန်မှာသူတို့ကလမ်းမှာအဲ့ဒီခေတ်ကမှာကျွန်တော်တို့စားစီးပစ်တင်ခြင်းအချင်းအဲဒုက္ခတွေဒီမှာအချိန်ကြီးကျွန်တော်ဟိုဟာအဲဒီကိုယ်ယူတဲ့ဖြစ်စီးတွေလူရမ်းနဲ့ညငွေတွေကိုကျွန်တော်တို့အချိန်ကြီးမရောက်နိုင်တဲ့အချိန်တခုအတိုက်တာဟိုဟာပေါ့အတားအဆီးတခုတော့ဖြစ်အဲတုံ့ပြန်လာပေါ့အဲဒီနေရာကြတဲ့အဖြစ်ကြီးပေါ့ကျွန်တော်တို့ပချင်းတွေကရမဟုတ်ပါဘူးအဲ့လိုကျွန်တော်တို့နေရာကြတဲ့အဖြစ်ကြီးမှာကျွန်တော်တို့ရစ်ခါပို့တယ် IGC တွေကိုကျွန်တော်တို့လိုအပ်တဲ့စာရေးရစ်ခါတွေပို့တယ်ဆိုတော့အမြင်ရမ်းနဲ့လုံထွက်တဲ့မြစ်ပိုင်းမှာလည်းအလီလီနဲ့ကျွန်တော်တို့စည်းနေစားနေရတယ်အခုဒီခေါက်ကကျွန်တော်တို့လက်ပြေပေါ့နော်ဒါတမ်တော်ကဘလူးကျွန်တော်တို့ဒီရစ်ခါပို့တဲ့ကျင်းမှာဘလူးအထက်သေးတယ်အသားရှိလုပ်တယ်ဆိုတော့ကျွန်တော်တို့ညက်ပြီးဆိုတော့ကျွန်တော်တို့ဆီဆေးရတာသိပါတယ်အဲ့ဒါကြောင့်ဒီ IGG ရဲ့စာနဲ့ရစ်ခါအထောက်ပံ့ပစ္စည်းတွေဒီအမြင်ပို့တဲ့ကျင်းမှာအလီတွေပဲသူတို့အမြင်နဲ့တမ်တော်အမြင်နဲ့အဲစားစီးတာအဲတားတာကြတော့ကျွန်တော်တို့စိတ်ကဒီဒုက္ခကြတဲ့နောက်ရေစေဒီစစ်ပွဲတွေဒီဒုက္ခကြတဲ့ကရေစေဘလောက်ဖြစ်ရဲ့အောင်မယ်ဆိုတော့အမခံစစ်ကဘယ်လိုမှလုံးဝဆက်စပ်မပြနိုင်ဘူးဘလောက်ဖြစ်နေရမယ်ဆိုတော့ဒီဟိုဘော့ IGG ရဲ့ဘဝကတကယ်ရေစေမှာဝင်နေကြတယ်
ဟုတ်ကဲ့ဟုတ်ကဲ့ရှင်အဲ့တော့ဒုက္ခသည်တွေအကူအညီပေးရေးမှာကြာနေပြီးတော့ဒီတားဆီးမှုတွေရှိနေတဲ့အတွက်ကြောင့်မလို့ဒုက္ခသည်တွေစီကိုအကူအညီတွေချောချောမွေ့မွေ့မရောက်ဘူးဆိုတဲ့အချက်ကိုရင်ဆိုင်နေရတယ်ပေါ့လေအဲ့ဒီအချိန်တွေမှာဒုက္ခသည်တွေကိုအကူအညီပေးနေတဲ့ပမာဏရောဒုက္ခသည်တွေလိုအပ်မှုနဲ့ဟိုလုံလောက်ပါရဲ့လားဟိုဒုက္ခသည်တွေဘယ်လိုများရက်တည်နေပါလဲဒီလိုအခြေအနေဟိုအနေထားမျိုးမှာ
အဒီလိုတော့ဟိုဘောကျွန်တော်တို့အဲကိုယ်ပန်းနဲ့လမ်းကြောင်းကိုဒီလိုလှလှလှပဲအဲကြွားခွင့်လမ်းခွင့်ပြုမယ်ဆိုရင်အခုကျွန်တော်တို့ကအဒီဘောကလေးကမင်းကတည်းကကိုပန်းနဲ့ဥစားတယ်လေအလေကိုရောက်မယ်အချင်းကြီးရောက်မယ်ကျွန်တော်တို့ဒီကခံတယ်လေအဲဆက်နေကြတော့သူတို့ကိုအဲကိုပန်းကတည်းကလုံငန်းနေကျွန်တော်တို့လက်ထိအခုလုံးလုံးဆက်လုပ်နေပါတယ်အခုကျွန်တော်တို့ဒီကစင်တာဘုံဘက်ကနေလေဘလူးကမေကတော့ကျွန်တော်တို့ပြုတယ်ပြုတဲ့အချိန်မှာလည်းလမ်းမှာစားတယ်ဆိုအချင်းကြီးအဲကျော်လာတဲ့မြေကိုမပြေဘူးသိတင်တာတွေရှိတယ်အဲကြောင့်အလီလီအမြင်ပဲဖြစ်နေတယ်ကျွန်တော်တို့အဲကမ္ဘောအနေနဲ့သူတို့ဟိုပါပေါ့အဲခေါင်းစဉ်ကတ်တာတော့ဘုံဆုံရေပေါ့အထက်ကအမင်းပေါ့ကျော်လာခြင်းအထက်ကအမင်းရမှသိစနေကျော်လာခြင်းဖြစ်နေဆိုတော့အမင်းခေါင်းစဉ်နဲ့ကျွန်တော်တို့ကိုနောက်ဆက်ပေးနေတဲ့အဲလမ်းစဉ်ကအခုဒီရှိကုန်တယ်လို့အဲဒါကြောင့်ဒေသတွေတည်းရဲ့စေတနဲ့နေရာမှာအထင်သာအဲအလိုလိုနဲ့အလိုဒီကိုသူတို့ဆင်မကြောက်နိုင်ဘူးပေါ့တကယ်တကယ်냐ဒီအချင်းကြီးတော့နိုင်ပြီဆိုရင်ဒီ IGG တွေကအဲဟိုဟာလုံတော့မအတိုက်တာဖြစ်တဲ့ဖြစ်ပါလိမ့်မယ်
ဟုတ်ကဲ့ရှင်အဲ့တော့အတားအဆီးတွေဒါမရှိဘူးဆိုရင် IGB တွေအတွက်ပို့နေတယ်ဒုက္ခသည်တွေအတွက်ပို့နေတယ်အကူအညီတွေကသူတို့တွေကိုအတိုင်းအတာတစ်ခုထိရက်တည်နိုင်အောင်လို့ဟိုပံ့ပိုးပေးမယ်ဆိုတဲ့သဘောပေါ့နော်ဟိုဒီမှာဒုက္ခသည်တချို့ကဟိုအခုနေရက်ပြန်နေကြပါပြီဒီရက်ပိုင်းတွေမှာနေရက်ပြန်တချို့ပိုင်းကဒုက္ခသည်တွေဒီ Nampty ဟိုစာမိုးကောင်းဘက်ကဒီကဆုံရွာသားတွေကသူတို့နေရက်ကိုပြန်ပြီးတော့ပြန်ခိုင်းနေပြီလို့ပြောပါတယ်အဲ့ဒီမှာဒီဒုက္ခသည်တွေသူတို့နေရက်ပြန်တဲ့ နေထားမှာရောနေရပြန်လိုက်တာနေသူတို့ကအဆင်ပြေသွားလားဒါမှမဟုတ်သူတို့မှာဘလို့လိုအပ်ချက်တွေရှိနေလဲဆိုတာမတ်ခွန်ကြအောင်မေးချင်ပါတယ်ရှင်မတ်ခွန်ကြားကြပါလား
ဟုတ်အခုဟုတ်ကဲ့ကြားပါတယ်ရှင်ကဆုံဒေတာကလူတွေဟာဒီမှာရောက်နေတာမကြသေးဘူးရှင်သူတို့တွေကိုကဆုံရွာမှာဒီတတ်မတော်ကဝင်ရောက်ပြစ်ခတ်တဲ့10ရက်ဩဂတ်ကနေ13ရက်ဩဂတ်ကဓာတ်ထဲမှာရောက်လာကြတာဖြစ်ပါတယ်သူတို့ကို23ရက်ဩဂတ်လမှာပဲလွန်ခဲ့တဲ့တပတ်ကပဲအပြီးပြန်ပြီးမှပြန်ပို့တာဖြစ်ပါတယ်အဲ့တော့သူတို့တွေဟာဒီနတ်မတိမှာလာနေတာဟာ10ရက်တာကာလပဲရှိပါတယ်ရှင်ဒါကြောင့်မို့လို့ဒီကဆုံရွာသားတွေရွာထွက်ခါရာဟာ10ရက်ကျော်13ရက်ပဲရှိသေးတာဖြစ်တဲ့အတွက်ကြောင့်မို့လို့အခြေအနေဟာတခြားရွာတွေနဲ့ရှင်လို့ရှိရင်တော့အနည်းငယ်တက်တာတယ်လို့ပြောလို့ရပါသေးတယ်သူတို့ရဲ့အိမ်လေးကြပါသေးတယ်သို့တော်လည်းပဲဒီရွာသားတွေစားပြီးထွက်ခွာလာတဲ့အချိန်မှာမိသူမန်းတော့မတိဘူးပေါ့ပြောလို့တော့တအားဆွဆွဲလို့တော့မရဘူးသူတို့ရဲ့ဒေသမှာရှိနေတဲ့သူတို့ရဲ့ကျေးရွာမှာရှိနေတဲ့အိမ်ဆိုင်လိုမျိုးပြင်းတော့စားတောက်ကုန်တွေအကုန်လုံးကိုဖျက်ဆီးထားတာကိုတွေ့ရပါတယ်တချို့လည်းခိုးယူတယ်ဆောင်သွားတယ်လို့ယူဆရပါတယ်တချို့တရိတ်ဆိုင်တွေကိုလည်းတပ်ဖြတ်သွားတာမျိုးကိုတွေ့ရပါတယ်ရှင်ဒါကြောင့်မို့လို့သူတို့ရွာမှာငကိုကလေးကရှိနေတဲ့လွန်ခဲ့တဲ့13ရက်ကာလအတွင်းနဲ့အခုပြန်ရောက်တဲ့အချိန်ထိဓာတ်ထဲမှာပျက်စီးသွားတာအများကြီးရှိတဲ့အတွက်ကြောင့်တချို့လူတွေအတွက်ကတော့ဒီဘဝပြန်လဲရပ်တည်ဖို့အတွက်ခက်ခဲပါတယ်နောက်တစ်ခုကတော့ဒီကဆုတ်အပါအဝင်အနမတီအပါဝင်ဒီတနိုင်းရဲ့လီစုတွေကဒီဒီစဒုံဒေတာအထီဆိုလို့ရှိရင်တော့ဒါအကုန်လုံးပြောနေတာမနီလာသိန်းနဲ့ကိုစောကြပြောနေတာကခုစလုံးဟာအစိုးရရဲ့ထုံးချုပ်မှုဒေတာကအကြောင်းတွေပဲဖြစ်ပါတယ်ဒီတမတို့ရဲ့ဒီကချင်ဒေတာနဲ့ရှမ်းပြည်နယ်မှာအစိုးရရဲ့ထိန်းချုပ်မှုပြင်ပမှာရှိနေတဲ့ဒီ IDP တွေဟာ48ရာခိုင်နှုန်းရှိပါတယ်ရှင်ဒါကိုဒီ UN OCHA ကနေပြီးတော့မှဒီ media update ဆိုပြီးမှထုတ်ထားတာလည်းရှိပါတယ်အဲ့တော့အကုန်လုံးကိုခြုံပြီးပြောမယ်ဆိုလို့ရှိရင်စုစုပေါင်းလိုအပ်ချက်ရဲ့48ရာခိုင်နှုန်း 48.5 ရာခိုင်နှုန်းပဲရရှိသေးတာဖြစ်ပါတယ်။ကချင်ဒေတာမှာဆိုရင်သူ့ရဲ့လိုအပ်ချက်ရဲ့25ရာခိုင်နှုန်းပဲပို့နိုင်ပြီးတော့မှရှမ်းဒေတာမှာဆိုရင်19ရာခိုင်နှုန်းပဲပို့နိုင်သေးတာဖြစ်ပါတယ်။ဒါနဲ့56ရာခိုင်နှုန်းကတော့ရခိုင်ဒေတာကိုရောက်သွားတာဖြစ်ပါတယ်။အဲ့တော့တနိုင်ငံလုံးမှာစုစုပေါင်းဒီဒုက္ခတွေတွေအတွက်လိုအပ်ချက်ဟာ 150.3 million ဒေါ်လာရှိပေမဲ့တကယ်တော့အခုအချိန်ထိရရှိသွားတာဟာ 87.5 million ဒေါ်လာပဲရှိသေးတာဖြစ်တဲ့အတွက်ကြောင့်လိုအပ်ချက်အားလုံးရဲ့ 48.5 million ခန့်လုံးပဲ funded ရရှိသေးတာဖြစ်တယ်။ဒါဟာကျမတို့စားတောက်မှုမှာလည်း90 million ခန့်လုံးကျော် 92 million ခန့်လုံးလိုအပ်နေသေးတယ်ကျမရေးပညာရေးအားလုံးမှာထိခိုက်တာဖြစ်ပါတယ်ရှင်နောက်တစ်ခုကတော့အခုနကကိုစောကြပြောတယ်လို့ပေါ့အကယ်၍များပို့ပေးရင်ရမယ်လို့ပြောတော်လဲပဲဒီအစိုးရထိန်းချုပ်မှုပြင်ပမှာရှိနေတဲ့ဒုက္ခတွေရဲ့ခြေကိုဒီတွားပြီးတော့မှဒီပံ့ပိုးမှုတွေပြုလုပ်ဖို့အတွက်အပီတီဆိုင်ရာအဖွဲ့အစည်းများနဲ့ကုလသမဂ္ဂအဖွဲ့အစည်းများတွေမရရှိဘူးဆိုတာကိုလည်းပဲဒီကျမတို့ humanitarian update ပြုလို့ရှိရင်တော့ humanitarian overview ဆိုပြီးမှဒီကုလသမဂ္ဂအဖွဲ့အစည်းကနေပြီးတော့မှ UN OCHA ကနေဒီထုတ်ထားတဲ့ report မှာပါပါတယ်ရှင်ဒီအဲကျွန်းမှာပဲထုတ်ထားတာပါရှင်အဲ့တော့အဲ့မှာပါထားတာအရာဆိုလို့ရှိရင်တော့ဒီ2016ဧပြီလကနေစပြီးတော့ဒီထိန်းထုတ်မှုတွေအကုန်လုံးရှိသွားပြီးတော့အခုချိန်ထိကုလသမဂ္ဂအဖွဲ့အစည်းနဲ့နိုင်ငံတကာ NGO တွေဟာဒီအစိုးရထိန်းထုတ်မှုပြင်ပမှာရှိတဲ့နေရာတွေကိုပံ့ပိုးမှုတွေမလုပ်နိုင်ပါဘူးရှင်။ဒေသခံအဖွဲ့အစည်းလုပ်နိုင်တာဆိုတာလည်း25ရာခိုင်နှုန်းလောက်ပဲကာပါဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီအစိုးရထိန်းထုတ်မှုရှိတဲ့ဒေသက IDP တွေနဲ့ပြင်ပကဒေသက IDP တွေရဲ့အခြေအနေဟာမိုးနဲ့ရေစီနဲ့ရေလိုကွာခြားနေပါတယ်ရှင်။ဒါဟာကျမတို့ရဲ့ဒီပညာရေးကျမ်းမာရေးအားလုံးမှာထိခိုက်တယ်။ပညာရေးမှာဆိုလို့ရှိရင်အခုချိန်မှာဆိုရင်လိုင်ဇာမိုက်တာရအချက်တန်းကြောင်းကနေဒီ10တန်းကိုအောင်မြင်တဲ့ဒီမြန်မာနိုင်ငံအစိုးရရဲ့ curriculum ကိုသုံးပြီးအောင်မြင်တဲ့ကျောင်းသားပေါင်း1200ကျော်နေပါပြီ။ဒီကျောင်းသားတွေဟာကိုဘယ်မှာမှအတိမတ်ပြုမှုမရှိတဲ့အတွက်ကြောင့်ဘယ်ကိုမှကျောင်းဆက်တက်လို့မရတဲ့အတွက်ကြောင့်မလို့ဒီပြင်ပမှာရှိနေတဲ့ဒီဒုက္ခတွေ IDP တွေဟာအစိုးရထိန်းချုပ်မှုပြင်ပမှာရှိနေတဲ့ကလေးတွေဟာသူတို့ရဲ့ပညာရေးဟာလုံးဝမျောလင့်ချက်ကိမဲ့တယ်လို့ဖြစ်နေပါတယ
်။ဆ
ရာအောင်စူးစမ်းရင်တော့အတိမတ်ပြုမှုမရှိတဲ့အတွက်ကြောင့်ဘယ်မှဆက်သွားလို့မရဘူး
။ထို
့နည်းတူစွာတော်တော်များများမှလည်းမူလတန်းအစ်စ်မရှိသေးတဲ့အတွက်ကြောင့်အနေတန်းနဲ့အချက်တန်းတက်ဖို့ကို gap အကြီးကြီးဖြစ်နေပါတယ်။အဲ့ဒီခုက
ပညာရေးနဲ့ဒီကျမ်းမာရေးကိစ္စရေရှည်ကင်တွေရမယ်ကိစ္စတွေကိုအသေးစိတ်ထပ်ပြီးတော့ဆွေးနွေးကြပါလေအခုတော့ဒီ American အခြေစားဒီကချင်လိုင်းရဲ့စဖွဲ့ကဥက္ကဋ္ဌဟိုဥက္ကွမ်ဆန်ကိုနည်းနည်းမေးကြပါလေဥက္ကွမ်ဆန်စီကနေပြီးတော့ဒီဒုက္ခတွေတွေဥက္ကွမ်ဆန်တို့အဖွဲ့ကနေပြီးတော့ဟိုဆက်သွယ်တဲ့အခါမှာဘလို့သူတို့ရဲ့လိုအပ်ချက်တွေကိုပြောလဲအဓိကဘာအခက်ခဲကိုတင်ပြလဲဆိုတာသိကြပါလေရှင်ဥက္ကွမ်ဆန်ကြားရပါလား
ကြရပါခင်ဗျာအဓိကတော့ခုနဆံမခွန်ချပြောသွားတဲ့အတိုင်းပေါ့နော်ဒီလိုအပ်ချက်ကတော့အများကြီးရှိပါတယ်ဒါပေမဲ့အခုကရေရှည်ကိစ္စနဲ့ပတ်သက်မှာတော့ပညာရေးကိစ္စတော့နောက်တစ်ခုကဒီ psychological ဆိုတာဒီလောက်အချိန်ကြာအောင် လိုဒုက္ခဆင်းရဲခံမှနေရတာသူသူတယောက်အတွက်စိတ်ဝေဒနာပေါ့နော် psychological impact ကတော့
โอเคมันดีแล้วครับเนี่ยได้เทมาป่าวอ่ะ
แล้วทุกคือก็โอเคจ่ายได้ป่ะครับ
โอเคจ่ายได้โอเ
คแล้วทุกคือก็ดีโลอัพเฉยๆเราดีမျိုးဘက်မှာရှိအစိုးရထိန်းချုပ်တဲ့နေရာဘက်မှာရှိရဲ့ဒီဒုက္ခတွေအကြောင်းနဲ့ထပ်တူပဲကျွန်တော်ဒီ KO ထိန်းချုပ်တဲ့နေရာဘက်ကလူကတော်တော်ပို့ပို့စိုးစိုးရွားရွားပို့ခံနေရတွေ့နေရပေါ့เนาะဒီနိုင်ငံသားနေပေးတဲ့အခုအညီတောင်းမှဒီပို့ဖို့အခွင့်အရေးမပေးတဲ့ဟာတော့နောက်ဆေးဝါးကိစ္စတော့ဆိုတာကျွန်တော်မြင်တော့ကတော့အဲ့ဒါတွေကတကယ်ကိုတချို့နေရာဆိုတော့ဒီမိုးတန်လေးတန်ဖြစ်တဲ့ဟာတွေဆိုရင်ချက်ချင်းတို့ပြန်ကိုသူကိုယ်ထပြန်လုံးမလုံးနိုင်တဲ့အခြေအနေတောင်အများကြီးဆို
တော့အဲ့ဒါဒီမှာအဓိကရင်ဆိုင်နေရတဲ့အခက်ခဲကတော့ခုနကတော့လိုမျိုးအကူအညီတွေမပို့ပေးနိုင်တဲ့အနေအထားပေါ့နော်အဲ့ဒီသဘောလို့ပြောရမလားအဲ့ဒါအကြီးမားဆုံးရင်ဆိုင်မှုပဲ
ဟုတ်ဖြတ်တောက်တာပို့ဆိုးတာပါအကူအညီမပို့တာပို့ရတာဟာရရှိတာပို့နေကိုပို့နေတဲ့ဟာကိုထပ်တော့တာတကယ်အဲ့ဒါ
သူမပြောချင်တာအဲ့ဒါပါဟိုကြားဟိုစားမပို့ပေးနိုင်တယ်ဆိုတာမရောက်နိုင်တာပေါ့လေ deliver မလုပ်နိုင်တာဆိုတော့ okay ကြားတယ်
အခုကတော့စိုးရင်ဆရာချက်အမျိုးသားရင်သားစီရေးကိုတကယ်ကိုချင်းချောက်နေတာအဲ့တစ်ချက်ရောပါပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ရှင်ဟိုအဲ့အကြောင်းနဲ့တော်ရရှင်တယောက်ရေးထားတဲ့စာထဲမှာပါပါတယ်ကျွန်မနောက်ပိုင်းမှာဖတ်ပြပါမယ်အခုတော့ဒီဟိုစာအီးမေးလ်ကနေပြီးတော့စာရေးပြီးတော့ဆွေးနွေးလာကြတယ်သူတို့ရဲ့ဟိုဆွေးနွေးရဆိုတဲ့နေရာမှာလည်းသူတို့ရဲ့ဟိုထင်မြင်ယူဆချက်တွေကိုပြောလာကြတာတွေကိုနည်းနည်းပြောပြချင်ပါတယ်ဒီရင်းနှီးမြေသားတင်လက်ဆိုတဲ့တော်ရရှင်ကကချင်အကြောင်းကတော့ VOA ပြောမှသိရမှာပါတယ်စစ်ဘေးရှောင်နေကြရတာဘသူအပြစ်လဲဆိုတာတောင်သိကြပါမလားမသိဘူးတဲ့ကဲဆယ်ရေးတောင်သွားလို့မရဘူးလို့သိရပါတယ်ဗျာဆိုပြီးပြောထားပါတယ်ဒါလည်းခုနကပင်တိုင်ဆွေးနွေးသွားတဲ့သူတွေပြောသွားတယ်လို့မျိုးဟိုဒီကဲဆယ်ဟိုဇာဒီအကူအညီတွေပို့လို့မရဘူးဆိုတဲ့အနေအထားကိုသူပြောတာပါနောက်ပြီးတော့ဒီလူငယ်အနာဂတ်နဲ့ပတ်သက်ပြီးပြောလာတယ်သောရရှင်နေထဲမှာဆိုရင်တော့ကိုချစ်ထွန်းကစစ်ပွဲဆိုတာတိုင်းပြည်နာတယ်ပညာသင်မဲ့ကလေးတွေကိုကြီးလိုက်သူတို့ရဲ့အနာဂတ်ဘယ်လိုရင်ဆိုင်ကြမလဲအခုလိုမျိုးစစ်ပွဲတွေခဏခဏဖြစ်တော့ပြည်သူတွေအားလုံးဒုက္ခရောက်ရမကဘာစားမလဲဘယ်မှာနေထိုင်မလဲကျွဲနှကောင်ခတ်တော့မြေစာပဲမဲနာပါတယ်ညင်ညင်နိုင်နိုင်လှုပ်ဆောင်တင်ပါတယ်ဆိုပြီးတော့ရေးလာပါတယ်နောက်ထပ်ဒီဟိုကြားထဲကနေပြောပြည်သူတွေခံရပါတယ်ဆိုပြီးတော့ရေးလာတဲ့တော်ရရှင်ကိုလူကလည်းကလေးနဲ့အရသားတွေပဲဒုက္ခပါပဲတဲ့စစ်တိုက်တဲ့နှစ်ဖက်စလုံးကမိသားစုတွေလုံခြုံမှုအပြည့်ရှိကြပါတယ်ဒါတော့စစ်တိုက်တဲ့ဟိုနှစ်ဖက်ကမိသားစုတွေကိုပြောတာပါကြားထဲကဒီအဲ့ဒီဒေသမှာရှိနေတဲ့ကလေးတွေအရသားတွေကမြေစာပြင်လိုမျိုးခံရပါတယ်ဆိုပြီးတော့ရေးလာပါတယ်အဲ့လိုမြေစာပြင်ဆိုလို့ဟုတ်ပါရဲ့မြေစာပြင်ဆိုလို့ဒီစစ်မဲ့ဖြစ်ပေါ်အရင်တော့အရက်သားပြည်သူတွေကဒီမြေစာပြင်ဖြစ်ရတယ်ဆိုတာကတော့ဟိုအမြဲတမ်းဒီမှန်ကန်တဲ့အနေအထားတစ်ခုပါပဲဒီမှာတော်ရရှင်နောက်တစ်ယောက်ကကချင်လူမှုအဖွဲ့ကအမှန်တကယ်ဒုက္ခရောက်နေတဲ့သူတွေကိုကူညီခြင်းပြည်내အစိုးရကိုပစ္စည်းတွေအပ်ပြီးတော့အစိုးရအဖွဲ့နဲ့အတူလိုက်ပါပို့ဆောင်ကူညီမှအမှန်တရားဖြစ်ပါမယ်ဒီလိုမလုပ်တာရိုးသားမှုမရှိတဲ့အပြုအမူကိုပြသရာရောက်တယ်လို့ပြောထားပါတယ်ဒါပေမဲ့ဒီမှာကျွန်မကတော့ကလည်းဒီပင်တိုင်ဆွေးနွေးတဲ့သူတွေပြောသွားပြီးလို့ထပ်မမေးတော့ပါဘူးဒီတော်ရရှင်ကိုကျွန်မပြန်ပြီးတော့ပြည့်ဖြေကြရမယ်ဆိုရင်တော့ဒီသူပြောတဲ့ဒုက္ခတွေဆိုတာကလည်းဒီအစိုးရကိုပေးလိုက်ရုံနဲ့ဒုက္ခတွေရိစီကိုဒီအကူအညီတွေအကုန်လုံးရောက်သွားတာမဟုတ်ပါဘူးဒုက္ခတွေဆိုတာလည်းအစိုးရထိန်းချုပ်ထားတဲ့နေမြေထဲမှာရှိတဲ့ဒုက္ခတွေနောက်ပြီးအစိုးရတာဝန်မယူထားတဲ့ဒေတာကဒုက္ခတွေတွေလည်းအများအပြားရှိနေတော့ဟိုအကူအညီတိုင်းကတော့ဒီအစိုးရစီပေးရုံနဲ့ဒုက္ခတွေရိစီကိုမရောက်နိုင်ပါဘူးရှင်နောက်ငင်းချင်းရေးနဲ့ပတ်သက်ပြီးရေးလာကြတဲ့သောရရှင်နေတဲ့မှာ countdown ဆိုတဲ့သောရရှင်ကလက်နဲ့နဲ့ငင်းချင်းရေးတိဆောက်လို့မရနိုင်ပါဘူးတဲ့ပြည်သူတွေတိုင်းရင်းသားတွေပင်လယ်ဒုက္ခဝေနေအောင်ပါပါပဲလို့ပြောလာပါတယ်။နောက်ကောင်းမြတ်သူဆိုတဲ့တယောက်ကတော့အစ်စ်ပွဲတွေဖြစ်အောင်ဘယ်သူတွေလုပ်နေတာပါလဲ။ဘယ်သူတွေဒုက္ခရောက်ပါလဲ။ဘယ်သူတွေကယ်မှာလဲ။လက်နဲ့ဆွဲကင်မှုရက်တန်းကရက်ဖို့အချိန်စောင့်မျှော်လျက်ပါတဲ့။ဟုတ်ကဲ့။အခုကျမဒီ Facebook စာရီးခဏနာပြီးတော့အခုလေးလိုက်မကစောင့်နေတဲ့ကိုတီးလည်မှုကိုအလှည့်ပေးကြပါလေ။ဒီဆွေးနွေးပင်တိုင်းဆွေးနွေးကြတဲ့သူတွေအကုန်လုံးလေးလိုက်မှာရှိပါတယ်။ကိုတီးလည်မှုဗာမြမေးမြန်းကြပါလေရှင
်။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်အနေနဲ့ကတော့ဒီစစ်ပွဲတွေဖြစ်နေတာဒီအစိုးရစစ်တပ်ရဲ့ကြောက်လို့ကျွန်တော်တော့ပြောလို့ရပါတယ်ခင်ဗျ။ဘာဖြစ်လဲဆိုတော့ဦးသိန်းစင်အချိန်ကြီးဦးသိန်းစင်ခက်တော့ကသူတို့ပြစ်ခတ်ရစဲလုပ်မယ်ဘာညာသူတို့ပြောခဲ့ပါတယ်။ဒါပေမဲ့ကချင်ဒေသတွေမှာနော်သူတို့တွားတိုက်ပြီးတော့သူတို့မတရားလှုပ်ဆောင်ခဲ့တာတွေအများကြီးကျွန်တော်တို့သိရပါတယ်။ဘာဖြစ်လဲကချင်နေရာကနော်သူတို့ဒီအောက်မှာလာတိုက်တာမဟုတ်ဘူးနော်။ဗမာအစိုးရစစ်တပ်ကသွားတိုက်တာဖြစ်ပါတယ်။ဒါကြောင့်မို့တော့စစ်ရတိုက်ပြီးဆိုရင်တော့ရန်သူပဲတိုက်တာမဟုတ်ဘူးဗျ။ရွာသားတွေပါသူတို့ပြစ်တာကုန်ပြစ်တာ။ဒါကြောင့်မို့ရှိတဲ့ပြစ်စီတွေသူတို့အကုန်လုံးယူတာ။ဒါကြောင့်မို့သူတို့ကလှုပ်ဆောင်နေတာကတော့မတရားလှုပ်ဆောင်နေတာဖြစ်ပြီလေ။သူတို့စစ်တပ်တွေရုတ်သိမ်းမယ်လို့ပြောခဲ့ပါတယ်ဦးသိန်းစင်ဆိုရတော့ ပြောခဲ့ဒီမဲ့နောက်ဆုံးတော့နိုင်ငံကအကူအညီတွေနဲ့စစ်ရင်အားတွေဖြည့်ပြီးတော့သူတို့တွားပြီးတော့ထပ်တိုက်တယ်ပါတိုက်တာကိုကျွန်တော်တွေ့ရပါတယ်ပေါ့ဗျာနောက်ပြီးတော့ဒီကရင်ပြည်နယ်မှာလည်းသူတို့အခုတိခါရဆဲလောက်တယ်ဆိုပြီးတော့သူတိခါရဆဲအကြောင်းပြပြီးတော့စစ်စခန်းတွေအများကြီးထပ်ချတာကိုကျွန်တော်တွေ့နေရပါတယ်အဲ့ဒါကြောင့်မို့ကျွန်တော်ကရင်ပြည်သူတွေလည်းတိုင်းရင်းသားပြည်သူအများစုကလည်းအမှန်တရားမစိုးရင်ပြကောင်းတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
โอเคကိုတိလက်မှုကျေးဇူးတင်ပါတယ်ကိုတိလက်မှုကလည်းတချင်ကဒုက္ခတဲ့စခန်းမှာကိုရိုင်းကိုကြနေခဲ့ရသူဖြစ်ပါတယ်အော်အဲ့တော့ကျမတို့ဒီအခုလဲဒီအစီအစဉ်ဆွေးနွေးတဲ့အစီအစဉ်ပြီးဖို့5မိနစ်လောက်ပဲအချိန်လိုတော့တာမလို့ဒီဆွေးနွေးကြတဲ့သူတွေအားလုံးကိုကျမနည်းနည်းလေးဟိုအချင်းချုပ်အနေနဲ့ဟိုတုံးသက်ချက်လေးလုပ်ပေးစေချင်ပါတယ်အဲ့တော့ကျမမေးချင်တာကတော့ဒီပြဿနာကြီးရေရှည်ပြည့်လက်ရေးအတွက်ဘယ်သူတွေဘာတွေလုပ်ပေးနိုင်မလဲပေါ့နော်အဓိကရောဒီဒုက္ခတဲ့အရေးဆောင်ရွက်သူတွေအနေနဲ့ဘာအဓိကလိုအပ်တယ်လဲဆိုတာပြောပါရှင်ဟိုမက်နီလာသိန်းခုနကတော့ပညာရေးနောက်ပြီးတော့ဒီကလေးတွေရဲ့စိတ်ဓာတ်ရေးရာကိစ္စပြောသွားပါတယ်အမအဓိကဘာလိုအပ်တယ်လို့ထင်ပါလဲဘယ်သူကဘာလုပ်ပေးနိုင်မှာလဲရှင်ဟုတ
်ကဲ့အဓိကကျွန်မအနှစ်ချုပ်ပြီးပြောရလို့ရှင်ပေါ့နော်ဒီစစ်မဲ့နဲ့ငင်းငယ်ရရဖို့အတွက်ကိုတိုင်းနာလက်နက်ကိုင်ဖွဲ့စည်းရဲ့စစ်တပ်ရဲ့အစိုးရရဲ့ဒါကိုဖန်တီးနိုင်လဲဆိုရအငြင်းဆုံးလိုအပ်ချက်တွေကိုဒီပြည်သူတွေရဲ့လိုအပ်ချက်တွေကိုပြည်သူတွေရဲ့မျက်နှာကိုကြည့်ပြီးအငြင်းဆုံးဖြစ်စည်းပေးဖို့လိုအပ်ပါတယ်အဓိကလက်နက်ကိုင်ပြီးတိုက်နေတဲ့သူတွေကပြည်သူအကျိုးစီးပွားအတွက်စစ်တပ်ရကိုင်လုံးစင်စားပေးမယ်ဆိုလို့ရှိရင်ကျမတို့အားလုံးတိုင်းနာညီကောင်မောင်နှမတွေအားလုံးလိုလားတောင်းတနေတဲ့ငင်းငယ်ရုပ်ရမှာပါကိုအတွက်ကို20ရာခိုင်နှုန်းပဲစင်စားပြီးလုံဆောင်ကြပါလို့ကျမဟိုဒါပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျမတို့ဒီတိုက်ပွဲတွေတိုက်ပွဲတွေဖြစ်တိုင်းဖြစ်တိုင်းမှာဒေသခံဖြစ်နေတဲ့ပြည်သူတွေရဲ့မျက်နှာပြည်သူတွေရဲ့အတန်ကိုပြည်သူတွေရဲ့ဆန္ဒကိုအလေးထားပြီးတော့အခုချိန်မှာဆောင်ရွက်ပေးပါလို့ကျမအနေနဲ့ဒီနေရာနေတိုက်တွန်းချင်ပါတယ်ရှင်။ဟုတ်
ကဲ့ကျေးဇူးတင်ပါတယ်မက်နီလာသိန်းမက်ခွန်ကြာရေးအခုမက်နီလာသိန်းတိုက်တွန်းသွားတဲ့အခြေအနေမျိုးရောက်ဖို့ရောနှီးစက်တယ်လို့ထင်ပါလားဘလို့သုံးသပ်ပါလဲရှင်။
အဲ့ဒီနေရာကိုရောက်ဖို့အတွက်လွှတ်တော်နဲ့အစိုးရကနေပြီးတော့မှမြန်မာတပ်မတော်ကိုရင်ကြားဆိတ်မှုဆိုတဲ့ကဏ္ဍမှာတိုင်းရင်းသားအရေးနဲ့ပြည်သူအရေးကိုဒီလူသားချင်းစာနာမှုဆိုင်ရာကဏ္ဍကိုအလေးနက်ထားစေချင်ပါတယ်။ဥပမာဆိုလို့ရှိရင်လူသားချင်းစာနာမှုကိုဒီရန်ပုံငွေတိုးလာဖို့နိုင်ငံတကာကပံ့ပိုးမှုတွေတိုးလာဖို့နဲ့မြန်မာနိုင်ငံအစိုးရကနေလည်းပဲရန်ပုံငွေကိုလျာထားပြီးတော့မှအစိုးရဘတ်ဂျက်ထဲမှာလျာထားပြီးပံ့ပိုးဖို့အတွက်နံပါတ်1ကောင်းဆိုချင်ပါတယ်။ဒုတိယတစ်ခုအနေနဲ့ကတော့ဒီရန်ဒီပံ့ပိုးမှုတွေတွာလာတဲ့လမ်းကြောင်းတွေကိုဖွင့်ပေးဖို့အမြန်ဆုံးဖွင့်ပေးဖို့အတွက်လိုအပ်ပါတယ်ရှင်။ဒါဟာအခုဒီအစိုးရရဲ့လက်ထက်မှာဒီပိတ်ဆို့မှုတွေကပုံများလာတဲ့အထူးသဖြင့်တနိုင်းလိုဒေတာမျိုးမှာဆိုလို့ရှင်လွတ်တော်အမကိုယ်တိုင်တောင်းဆိုနေတာကိုလည်းပဲအခုချိန်ထိဖွင့်ပေးတာမရှိဘူး။ဒါကြောင့်မို့တားဆီးမှုတွေကိုအမြန်ဆုံးဖွင့်ပေးဖို့လိုအပ်ပါတယ်။တတိယတစ်ခုအနေနဲ့ကတော့ဒီဒုက္ခတွေတိုက်ပွဲတွေကြားထဲမှာရောက်နေတဲ့အချိန်မျိုးမှာတို့ရဲ့လုံခြုံရေးကိုညှာတာတော့အဖြစ်နှစ်ဖက်တော်စစ်တပ်များကနေပြီးတော့မှဒီအငြင်းရန်ယွာသားတွေကိုခြိခိုက်နှိမ့်တာမှုမရှိအောင်ဆောင်ရွက်ဖို့လိုအပ်ပါတယ်။ယွာပြည်မှာတိုက်ပွဲဖြစ်တိုင်းယွာထဲကိုမော်တာနဲ့လှမ်းပစ်တာမျိုးဝင်ရောက်ပစ်ခတ်တာမျိုးဆိုလို့ရှိရင်တော့ဒီဒုက္ခတွေမဟုတ်တဲ့တခြားသောယွာသားတွေမှာ IDD မဟုတ်တဲ့ဒေတာခံယွာသားတွေပါအင်မတန်မှနစ်နာပြီးတော့ထွက်ပြေးရတယ်ဆိုတာကျမတို့ကဆုံးဒေတာမှာလွန်ခဲ့တဲ့15ရက်လောက်အတွင်းမှာကျမတို့လက်တွေ့မြင်ရပြီးဖြစ်ပါတယ
်
အဲ့တော့ဒါမျိုးတွေကိုမရှိဖို့အတွက်လိုအပ်ပါတယ်နောက်တစ်ခုကတော့ဒီတိုက်ပွဲဖြစ်ပွားရာပဋိပက္ခဖြစ်ပွားရာနေမင်းအတွင်းမှာဒီရာဇွတ်မှုကျူးလွန်တဲ့အခါမှာရာဇွတ်မှုလိုကိုင်းကွယ်ပြီးတော့မှအယက်သားခုံရုံးထဲမှာဖြေရှင်းစေချင်ပါတယ်အခုချိန်မျိုးမှာတော့ဒီလိုမျိုး Crime Against Humanity အပါအဝင်ပြီးလို့ရှိရင်တော့ဒီအမျိုးသမီးများကိုအကြမ်းဖက်မှုများတွေဟာလွတ်မြောက်နေစေဒီအများကြီးရှိနေပါတယ်အရေးယူမှုမရှိတဲ့အခါထပ်မံကျူးလွန်မှုအတွက်လည်းပဲပံ့ပိုးပေးလို့အားပေးတယ်လို့ဖြစ်နေတာဖြစ်တဲ့ကြောင်မလို့ဒီသူ့အရေးကိုဦးစားပေးပြီးတော့မှဒီအရာမျိုးကိုချစ်ချစ်ရရောက်ကင်တွေဖြေရှင်းစေချင်ပါတယ်ရှင်
ဟုတ်ကဲ့ရှင်ဟုတ်ကဲ့ကျေးဇူးတင်ပါတယ်မခွန်ကြရဲ့အချိန်လေးနည်းနည်းနည်းနေလိုပါဒီမခွန်ကြပြောသွားတဲ့အထက်မှာတော့ဟိုအရက်သားတွေကိုများဟိုသာလုံးဝထိခိုက်မှုမရှိအောင်အထူးသတိထားပေးဖို့ရယ်တောင်ပြတော်ဥပဒေနဲ့ပြန်ပြီးတော့ဖြည့်ရှင်းပေးဖို့ရယ်အချက်တွေပါပါတယ်ဒီမှာဥခွန်ဆန်ကိုမေးချင်ပါတယ်ဟိုဘာများအဓိကဟိုဒီဘက်ကနေပြီးတော့ဟိုမြင်နေရတာရှိပါလဲရှင်ဘာများအဓိကလိုအပ်ချက်လို့ထင်ပါလဲခက်တူတူလေးဖြည့်ပေးပါနော
်ဟုတ်ကဲ့ခုနပြောလို့ဒီလက်နက်ကင်နှစ်ဖက်စုံလက်နက်ကင်ကားမှဖြစ်နေတဲ့ဟာတွေကအရင်စလို့ရတဲ့ဟာတွေဥမာဒီလိုဒုက္ခတွေကိုကူညီရတာကိုနိုင်ငံရေးလက်နက်တစ်ဖွဲ့အတုံးမချဘူးလေအဲ့လိုပိတ်ဆို့တာမျိုးမလုပ်ဘူးပေါ့နော်နောက်တစ်ခုကရွာဝင်ရောအဲ့လိုအဲဒီလိုလူရက်မှုတော့ဖျားကြောင်းဝင်ဒီဖျားကြောင်းဒီအလူပုံးတွေရိုက်ခွဲတာတော့အဲ့မျိုးမဖြစ်တာနေပြီးတော့စရရင်တော့တော်တော်ကောင်းပါပါနောက်အစိုးရနေပြီးတော့နိုင်ငံသားသွားတဲ့ဖြစ်ဖြစ်ပဲမှဖြစ်ဖြစ်ပေါ့နော်အခုဒီကူညီမှုထောက်ပံ့မှုနဲ့ပတ်သက်မှ
ပြောပို့ပြောဖို့အတွက်ကျွန်တော်တောင်းဆိုပါရအောင်ပို့ပြီးတော့တောင်းပို့ပေါ့နော်နိုင်ငံတကာရဲ့အခုဒီပို့ပြီးတော့တောင်းဖို့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ဟိုဥစော်ချက်ဥစော်ချက်အနေနဲ့ကတော့ဒီဟိုဒီဒုက္ခတွေပြဿနာရေရှည်ပြေလေပဘသူကအဓိကလုတ်ပေးနိုင်မယ်လို့ထင်ပါလဲဘာပြောချင်ပါလဲအဲ့ဒီလုတ်ပေးနိုင်မယ်သူ
โอเคကျွန်တော်အမြင်ကတော့ဒီလိုပါအမရေဟိုဟာပေါ့ကျွန်တော်တို့တိုင်းရင်းသားတွေဓာတ်ဒီမှာအခုဒီခုခုချင်းစက်ပွဲဖြစ်ပြီးခင်းဆောင်ပဲကျွန်တော်တို့တိုင်းရင်းသားတွေကိုလောလောလတ်ကျွန်တော်တို့ IGP တို့ဒုက္ခရောက်နေတာဖြစ်ပါဘူးအဲ့ဒါကြောင့်ဒီကျွန်တော်တို့တိုင်းရင်းသားတွေဘဝဒီပေါ့နော်တိုင်းရင်းသားဓာတ်ဒီမှာအေးအေးဆေးဆေးနဲ့ယူနီဖန်ဆန်နဲ့အေးလေးရဖို့ကဒီဟိုဘယ်လိုပြောရလဲဆ
ဟုတ်ကဲ့ရှင်ဦးစောကြကတော့ဒီဟိုတက်မတော်အဓိကလို့ပြောသွားပါတယ်ဒါသူရဲ့သုံးသက်ချက်ဖြစ်ပါတယ်เนาะဆိုတော့ဒီမှာဇာမနီဆိုတဲ့တော်ရရှင်တယောက်ရေးထားတာလေးနဲ့ပဲညီကုန်းချုပ်ချင်ပါတယ်ပြည်တွင်းငြိမ်းချမ်းရေးရရှိပါမလားဆိုတာအစိုးရတည့်ရဲ့ထဲမှာပဲတာဝန်ရှိတာမဟုတ်ပါဘူးတဲ့ပြည်သူအားလုံးပါမှာလဲတာဝန်ကိုယ်စီရှိပါတယ်သက်ဆိုင်ရာတာဝန်ရှိသူတွေနဲ့ညှိနှိုင်းပ ပါဝင်ဆွေးနွေးတဲ့သီးလည်မှုနောက်ပြီး Facebook ကနေပါဝင်ပြီးဆွေးနွေးကြတဲ့သောရရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်ရှင်
စနေနေ့ညတိုင်းရိုင်းလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်